မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကစမိုးဆက်မပြတ်ရွာသွန်းရွာကရင်းမြစ်နှပြင်တွေမြင့်တက်ပြီးနေရာတော်များများမှာရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်။ကရင်တနင်္သာရီမွန်ပဲခူးမကွေးစတဲ့တိုင်းနယ်ပြည်နယ်၅ခုမှာပြီးခဲ့တဲ့ဇူလိုင်လကုန်ကရေဘေးကြောင့်လူဦးရေ 33,000 ကျော်ကယ်ဆယ်ရေးစခန်း490မှာရွှေ့ပြောင်းနေခဲ့ကြရပါတယ်။ရေဘေးတန်ဆူဆူဝါးဝါခံခဲ့ရတဲ့မွန်ပြည်နယ်ဘီးလင်းမြို့မှာဆိုရင်အခုထိတချို့နေရာတွေမှာရေနစ်မြုပ်နေဆဲဖြစ်တယ်လို့ဘီးလင်းမြို့ကဥမြင့်ဆိုကပြောပါတယ်
။ဘီးလင်းမြို့ကလည်းရေတက်လာကြတာကအခုကလည်းရေတက်တာကြာပါပြီ။မိတ်ဆိုင်ကလည်းရှိပါရဲ့။ဒီကြီးကတော့တမြက်လောမြောက်လာတာလူလက်တစ်ဖက်တော့ရှိတယ်မြို့ထဲမှာဆိုစင်းနေ။လမ်းမဆက်ပိုင်းစကောလုံးနဲ့ပြတ်ပြတ်သွားတာပေါ့။ဒီအင်ဂျီကတော့တော့ဖြစ်ရတာပါ။ဒါတမျိုးလုံးပြောရတာပါ။ချောင်းရရှန့်တော့ရတာပါ။ဒါတော့ဘယ်လိုဆိုတော့ဟိုအရင်တည်းကဟာနဲ့မေတ္တာစီဟာရအမေတ္တာမစီလူတွေလိုက်ဝေးနေတယ်လေ။ကြောက်မရတော့အိမ်လေးလေ။ဒါကဆပ်ပန့်ရေးကပေးတာပါ။ဆန်တို့စီတို့မမတို့ကသူရှင်တော့လပေးကြတာပါ။ဒီကံဘူးကိုစနာတိတာတို့တက်တုံတို့ကညာလို့ပါ။အဲတို့အရဟံပါ။ဒီနေ့ပါဝေးပေးလိုက်သေးတယ်။ဟိုကမကြောင်းတဲ့အိမ်က80 70လောက်ရှိတယ်။ဒီဘက်တည်းမောနော်ရောမာသာစစ်တော့စစ်နေတာပါ။အမရရံကြောဟာရံကြောဒီဆန
်ပခိုးတိုင်းအတွင်းမှာဆိုရင်လေရေပြန်ကျသွားပြီဆိုပေမဲ့မနေ့ကတော့ကြောက်ကြီးမြို့နယ်မှာစစ်တောင်းမြေရေတက်လာတာကြောင့်အိမ်တော်စု9စုလူဦးရေ30ပြောင်းရွှေ့ခဲ့ရတယ်လို့သိရပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းဆွာရေလောင်တမန်ကျိုးပြက်ခဲ့လို့ပခိုးတိုင်းရေတာရှည်မြို့နယ်ဆွာချောင်းတလျှောက်ကကြေးရွာတော်တော်များများရေနစ်မြုပ်ခဲ့ပါတယ်လက်ရှိမှာအဲ့ဒီဒေသမှာရေပြန်ကျနေပြီးပြန်လည်ထူထောင်ရေးတွေလုပ်နေပြီလို့ရေတာရှည်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးမင်းနိုင်အောင်ကပြောပါတယ်
။ဒီကတော့ကျသွားပါပြီခင်ဗျာ။အခုကတော့ကယ်ဆယ်ရေးလုပ်ငန်းကတော့ပြီးဆုံးတယ်လို့ပြောရမှာပေါ့နော်။အခုပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပါပြီခင်ဗျာ။ကျွန်တော်တို့မြို့နယ်ထဲမှာအိမ်လုံးကရေတိုက်စားပြီးပါသွားတာ185လုံးရှိပါတယ်။ပျက်စီးသွားတဲ့အိမ်တွေ300ကျော်ရှိပါတယ်။185လုံးကိုလူကယ်ပြန်ဝင်ကြီးဌာနကတအိမ်ကိုတသိန်းနှုန်းဟိုနိုင်ငံတော်အချင်းကျွန်တော်တို့သဘောဘေးရနယ်စီမံခန့်ခွဲမှုကော်မတီက2သိန်းနှုန်းထောက်ပံ့ထားပါတယ်အနောက်လူကယ်ပြန်ပဲတအိမ်ကို25ချက်အချက်ရေ25ချက်ထောက်ပံ့ထားပါတယ်လယ်မြေရေကြီးနှမြုပ်မှုအထက်3000ကျော်ရှိပါတယ်ဒီ3000ကျော်အပေါ်မှာယနေ့ထိတဲဖုံးလွှမ်းသွားတာ609ဧကဒါကတော့ပြန်ဆိုင်လို့မရတော့ပါဘူးစဘာပြန်ဆိုင်လို့မရတဲ့အတွက်စိုက်ပျိုးရေးဦးစီးဌာနကနေပြီးတော့အာလူတို့မို့ကြက်သွန်တို့မို့ပဲတမျိုးမျိုးပေါ့အစိုက်ပြိုးဖို့ဒါကျွန်တော်တို့တရက်နေ့ကနေစပြီးတော့ဒါဆန်းသက်နေပါတယ်ဆန်းသက်နေပြီးတော့သက်ဆိုင်ရာအဲ့ဒီကျွမ်းကျင်ပညာရှင်တွေနဲ့ကျွန်တော်တို့ပေးဖုံးလွှမ်းသွားတဲ့တောင်သူတွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးပြီးဖြစ်ပါတယ်ခင်ဗျအကြောင်းတွေလည်းပြန်ဖွင့်နေပါပြီဒါအားလုံးတော့မဖွင့်နိုင်သေးဘူးပေါ့နော်နွန်ကြံတဲ့အကြောင်းတွေရှိတယ်ပျက်စီးသွားတဲ့အကြောင်းတွေနေရာမှာတော့ကျွန်တော်တို့ကလက်ရှိအခြေအနေကဒါတနီးဆက်တဲ့ကျွန်တော်တို့ဖုံးတော်ကြီးကြောင်းတွေမှာတင်ကြဖို့ဆိုပြီးတော့ဒါစီစဉ်ထားပါတယ်ဗျာ။နောက်ကျမရေကန်နာအနေနဲ့တော့ကျွန်တော်တို့ဒီတွင်းတွေကိုရေဖုံးလွှမ်းသွားတဲ့အတွက်ရေတွေဆုတ်ထုတ်တဲ့လုပ်ငန်းကိုဆောင်ရွက်နေပါတယ်။ဒီဆုတ်ထုတ်သွားတဲ့ဒီတွင်းတွေကိုကလိုရင်းဆေးမုံခတ်တာတို့လိုအပ်တဲ့ကျမရေဆောင်ရှောက်မှုလုပ်ငန်းကိုတော့ဆက်လက်ဆောင်ရွက်နေပါတယ်ခင်ဗျာ။
ရေတာရှည်မြို့နယ်ရဲ့ထွေထွေအုပ်ချုပ်ရေးမှူးဦးမင်းနိုင်ပြောသွားတာပါရှင်။ရေဘေးအန္တရာယ်ဆူဆူရွရွခံစားခဲ့ရတဲ့တနင်္သာရီမြို့မှာဆိုရင်လည်းအခုတော့ရေပြန်ကျနေပြီလို့သိရပါဗျ။လက်ရှိတနင်္သာရီမြို့ရဲ့အခြေအနေတွေကိုလွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေပြောပြတာက
ဒီတော့ကြောက်သွားပြီဗျာ။သူ့ရဲ့ရေမအောက်ကိုကြောက်သွားပြီဗျာ။လက်ခါတော့ထပ်9ရက်စာလောက်ထပ်ဖြတ်အောင်မယ်ဗျာ။ကျောင်းနေတဲ့အကုန်လုံးဖွင့်သွားပြီဗျာ။ပြီးတော့ပြန်လည်ဒီပိုင်းလုပ်ငန်းတွေကျွန်တော်တို့စပြီးလုပ်နေပါပြီဗျာ။ဒီလေးကြီးကလေးဆယ်တာတို့ဒီအိတ်ပြိုးတဲ့စီးရင်းတွေကောက်တာတို့ကျွန်တော်ထပ်ပံ့ကြည့်လို့ပြီးတာတို့စနေပါပြီ။ကျွန်တော်တို့ဒီကျူရွာမှာရှိတဲ့ဒီရေကြီးကြီးကလေးရေဝင်တဲ့ဟာတွေကျွန်တော်ကြက်ထုတ်ထုတ်တယ်။ကြက်ထုတ်ထုတ်ပြီးတော့ကျွန်တော်တို့ဒီစိတ်ဆက်တယ်ပေါ့နော်။ရေတက်တဲ့စီးစီးတွေထည့်တယ်ရေပြန်ကြည့်တာလို့ပြီးလုပ်တယ်။အိတ်တက်စီးရင်းတွေဒီကြက်သေးကြီးဆောင်ဝင်နေပြီးတဲ့ရေပေါ်လေးရဲ့ဒီရောက်ချေရဆောင်ဝင်နေကျွန်တော်တို့ writer ဖွင့်နေပေါင်းပြီးတော့ဒီရောက်မှာသတ်ရှင်းလေးကမျိုးတွေလုပ်ပါလေကြာဒီရေပေးဖြစ်တော့ဒီကြီးမှုအလိုက်ကိုကျွန်တော်တို့ဟာကက်သေးက73ခုလောက်ရှိကျွန်တော်တို့တိုးရတယ်ကကျွန်တော်တို့ကရေအား3ချီလောက်စီးရတယ်ဆိုတော့လေကက်သေးကတိုးလိုက်လျှော့လိုက်လို့ဖြစ်နေတယ်ကြာရေကတော့အမြင့်ဆုံးအနေနဲ့28ဒေ3လက်မှတီးရတယ်ကြာနောက်ဆုံးတတရချီမှာပေါ့ဟုတ်ကဲ့
လက်ရှိတနင်္သာရီမျိုးရဲ့ရေပေးပြန်လည်ထူထောင်ရေးအခြေအနေတွေကိုလွှတ်တော်ကိုယ်စားလှယ်ဦးရဲမြင့်ဆွေပြောပြသွားတာပါရှင်ဧရာဝတီမြစ်ပန်းတနော်မြို့နယ်မှာမနေ့ကဧရာဝတီမြစ်ကမ်းပါပြိုကျတာကြောင့်ရွှေဖလားကျွန်းကျေးရွာမှာ1998ခုနှစ်ကတည်ထားကိုးကွယ်ခဲ့တဲ့ညံတော်54ဘေးကိုလက်မရှိတဲ့ဇေယျသိတိအောင်တော်မူရွှေစည်တီတော်ကြီးပြိုကျပြီးရေထဲမျောပါပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူပဲမကွေးတိုင်းအတွင်းမှာလည်းမနေ့ကအောင်လံမြို့နယ်အတွင်းမှာမိုးရွာသွန်းမှုကြောင့်ဒန်းတောင်ကျေးရွာအနီးမှာရှိတဲ့ဘွဲ့ကြီးရေလောင်တမန်မှာအလျား150ဘေးအနံ90 အနက်၄ဘီလောက်ရှိတဲ့မြေနှင်းကြကျုံဝင်ပြီးတော့အပေါက်ငယ်တွေဖြစ်ခဲ့တယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မှာဆိုရင်လည်းကျေးတီမြို့နယ်အတွင်းမနေ့ကမိုးရွာသွန်းမှုကြောင့်ကျေးတီမိုင်းနောင်ကလန်ပိုင်းမှာအနက်၅ဘီခန့်လောက်ရေကျော်နေတယ်လို့လည်းသိရပါတယ်။အလားတူလာရှိုးမြို့နယ်အတွင်းဤနှိုင်းချောင်းရီမြင့်တက်မှုကြောင့်ဤနိုင်တရားနဲ့ဤနိုင်ကျေးရွာကြားမှာရှိတဲ့ကားလမ်းမြေနှိမ်ပိုင်းအတွင်းမှာရေအနက်၃မီခန့်လောက်ရေကျော်နေတယ်လို့လည်းသိရပါတယ်ရှင်။